ကရင်ပြည်နယ်ဖားပုံမြို့နယ်တွင်ကရင်မျိုးသားစည်းရုံး KNU တပ်မ9ဖွဲ့ကနေအသင်းအဓမ္မစစ်သားစုဆောင်းနေတာကြောင့်ဒေသခံရွာသားတွေနေရာကနေတိမ်းရှောင်နေရတဲ့အခြေအနေတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါ KNU တပ်မ9ဖွဲ့လူသစ်စုဆောင်းနေမှုကြောင့်ကရင်ပြည်နယ်ဖားပုံမြို့နယ်တွင်ရွာသား100ကျော်ဟာကမာမောင်းနဲ့မြန်ကြီးငူဘက်မှာထွက်ပြေးတိမ်းရှောင်နေရကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါရယ်
ဒီလိုတမားငါးဘက်မှာဒီဖာပေါ်နဲ့ဒီမှာတည်းငယ်ကြီးလေးလားတပ်ပစ်စီကောင်းတဲ့ဒီငယ်ကြီးကသူ့ဖဒီတင်းချောင်ရတယ်ကြီးတယ်ဒါနဲ့ပတ်သက်လို့ကြာကြာ NC ပေါ့ကျမှာလည်းပါတီဖြစ်တယ်ဒါနဲ့ပတ်သက်ပြီးရှောင်ဖားဖို့လိုပါတယ်ဒါကြံဒီလိုတွေလည်းဘုဒ္ဓဝင်တွေဖြစ်လာနိုင်ပါတယ်ဒါတွေရောရှောင်ဖားဖို့လိုတယ်လို့
KNU ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးသူးထားတဲ့ဖွဲ့ဖြစ်လို့အခုလိုလူသစ်စုဆောင်တာတွေလှုပ်ဆောင်တာဟာ NCA စာချုပ်ဝါချက်တွေကိုဖောက်ပြနေတဲ့အတွက်တပ်ဆိုင်ရာကတစ်ဆင့်သတိပေးတိုင်းမြစ်ကန့်ကွက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းသူကဆိုပါတယ်။ဖာပုံမြို့နယ်တွင်ကျေးရွာတွေမှာ KNU တပ်မ9ဖွဲ့ကလူသစ်စုဆောင်မှုတွေဆောင်ရွက်လာလို့မေလ16ရက်နေ့မှာဖာပုံမြို့နယ်မေဂလာကန္နာတီဘောခုကြောက်သိန်းဘောကြောက်ကွင်းကျေးရွာကကျေးရွာသားစုစုပေါင်း62ဦးဟာကမာမောင်းဘက်ကို၎င်းကြကွင်းစာကွက်လုံးကုလူပြူမက်ပလီခီခြေရွာတို့ကခြေရွာသား46ဦးတို့ဟာလှိုင်းပွဲမြို့နယ်မြန်ကြီးငူသုတေတလဲလုံးမြန်ရက်ကွက်နဲ့မေလ18ရက်နေ့မှာမြန်ကြီးငူသုတေတနန်းဟိမြန်ရက်ကွက်ဘက်ကိုထွေပြေးသိမ်းရှောင်ရောက်ရှိနေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေတရင်ထုတ်ပြန်ထားပါတယ်တတတက်စုဆောင်မှုကြောင့်မြန်ကြီးငူသုတေတလဲလုံးမြန်ရက်ကွက်ဘက်မှာလဲရွာသားတို့သိမ်းရှောင်ရောက်ရှိနေကြောင်းလဲလုံးမြန်ရက်ကွက်အုပ်ချုပ်ရေးမှူးစောမောင်ဖိုးကပြောပါတယ
်ရှေ့ရတဲ့လူအနေနဲ့သူတို့ကစစ်သားတွေတောက်လာပါကွယ်ကျန်နေပေါ့သူတို့ပြောပေါ်ရတော့အဲ့ဒါကြောင့်သူတို့ကရှောင်လာတာအေးရှောင်တဲ့ဆိုတော့ပထမတစ်စုက9ယောက်နောက်တစ်စုက6ယောက်7ယောက်ဆက်ပြေးလာတာကျွန်တော်ကြားလာတော့6ယောက်ကမှလည်းရလာတာရှိတယ်
ကရင်ပြည်နယ်ဆိုရဖွဲ့ဝင်ဝန်ကြီးတွေကတော့ဖာပုံမြို့နယ်ကရွာသားတရာကျော်ကမာမောင်းနဲ့မြန်ကြီးငူဘက်တိမ်းချောင်းရောက်ရှိနေကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်အခြေအနေကိုပြောဆိုခြင်းမရှိခဲ့ပါဘူး KNU တပ်မငါပြောရေးဆိုခွင့်ရှိသူပုံမှုစောကလည်းတို့ကတော့ဖာပုံခရိုင်တွင်တတသည့်စုဆောင်နေမှုနဲ့ပတ်သက်လို့သူ့အနေနဲ့မသိရှိကြောင်းပြောပါတယ
်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းဘာမှမသိရသေးဘူးနော်နောက်ပြီးတော့ဒီညချတာတို့ဘာတို့လည်းဒီမှာတော့ဘာမှမရှိဘူးလို့
ဖာပုံခရိုင်တွင်မှာတော့မြန်မာစစ်သားနဲ့ KNU ဖွဲ့တို့ကြားစည်ရေးတည်မှနေဆဲဖြစ်တယ်လို့တပ်မတော်ပြောခွင့်ရပုံမှုချုပ်စော်မင်းတွန်းကပြောပါတယ
်ဒီလိုမျိုးအခြေအနေကတော့ကြီးတော့မှဖြစ်တယ်ဗျကျွန်တော်တို့ပြည်ထောင်ကာလမှာနိုင်ထောင်ကြတာရှိတယ်။၁၈နှစ်မြောက်ခေတ်တိုင်းလောက်မှာရှိကြရမှာပဲ။ပြည်သူ့ကမှငါကသူတို့ခြေပုမှာရှိတဲ့သခန်းကိုလက်နဲ့ငယ်နဲ့နောက်ဆက်ဖြတ်ခတ်တာမျိုးတွေရှိတယ်
။ဖာပုံခရိုင်ဘက်မှာတပ်မတော်ကနေလမ်းဖောက်လို့မှုကြောင့်2018ခုနှစ်ကစပြီးတော့ဒီကနေ့ထိ KNU တပ်မငါတပ်ဖွဲ့နဲ့တပ်မတော်တို့ကြားစစ်ရေးသိမ်းမှခဲ့တယ်လို့လယ်မူဘလော့ဒေသခံဆယ်ရွာကရွာသား1000ကျော်ဟာလဲရွာကနေတင်းချောင်နေရပါတယ်။ဒီလိုအခြေအနေသိမှတ်နေမှုပေါ်တမတော်နဲ့ကရင်မျိုးသားစည်းရုံး KNU နှစ်ဖက်တာဝန်ရှိသူတွေကနေညှိနှိုင်းဖြေရှားကြပြီးမဲ့ပြည်လည်မှုတော့မရရှိသေးပါဘူးကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားတာပါ